မကြခင်ရာထူးကအနားယူတော့မယ်အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြောကြားတဲ့ပတ်စဉ်မိန့်ခွန်းမှာတော့အမေရိကန်လူထုကိုကျေးဇူးတင်စကားပြောကြားသွားပါတယ
် Every day I learned from you. You made me a better president and you made me a better man. Over the course of these 8 years, I've seen the goodness.
အမေရိကန်ပြည်သူတွေထံကနေ့စဉ်နေ့တိုင်းတင်ယူခဲ့ရပြီးတော့သမ္မတကောင်းတစ်ယောက်လူကောင်းတစ်ယောက်ဖြစ်လာခဲ့တဲ့အကြောင်းသမ္မတအိုဘားမားပြောကြားခဲ့တာပါရှင်းနစ်ကြာသမ္မတသက်တမ်းအတွင်းအမေရိကန်လူတွေရဲ့စိတ်စေတနာကောင်းတွေရုန်းကန်နိုင်စွမ်းတွေမျှော်လင့်ချက်တွေကိုတွေ့မြင်ခဲ့ရသလိုစီးပွားရေးမှာအဆိုးအဝါဆုံးကာလတစ်ခုကိုကျော်လွှားနိုင်ဖို့ကြိုးစားရတဲ့အချိန်မှာအိမ်နာနီးချင်းတွေတဦးနဲ့တဦးဖေးမခဲ့ကြတာတွေကိုလည်းနမူနာဖေးပြောကြားသွားပါတယ်သမ္မတဥပမာရဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းအဖြစ်ရှီကာဂိုမြို့မှာအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းကိုထင်ဟပ်ပြောကြားခဲ့တဲ့စနေနေ့အပတ်စဉ်မိန့်ခွန်းမှာတော့ဥပမာကဲလို့ထင်ရှားတဲ့သူ့ရဲ့ကျမ်းမာရေးဆောင်ရှက်မှုအစီအစဉ်အကျံဖက်ဝါဒတိုက်ဖျက်ရေးဆောင်ရွက်ချက်တွေကိုလည်းထလောင်းပြောကြားသွားပါတယ်။နိုင်ငံရေးအရသဘောထားကွဲလွဲစရာတွေရှိနေပေမဲ့လည်းအမေရိကန်ရဲ့ဘုံရည်တည်ချက်တွေအတွက်အမေရိကန်ပြည်သူတွေညီညွတ်မှုရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သမ္မတဥပမာနေရာမှာဆက်ခတ်မဲ့ယူကောက်ခံသမ္မတဒေါ်နယ်ထရန့်ကျန်းသက်စာချိန်ဆိုပြီးတရားဝင်တာဝန်လွှဲပြောင်းယူမဲ့ဇန်နဝါရီ20ရက်နေ့ဝါရှင်တန် DC မြို့တော်ကအခမ်းအနားကိုတော့ထောက်ခံသူတွေရောကန့်ကွက်သူတွေပါထောင်ထောင်ချီပြီးတော့တက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျာ။